ထိုင်းနိုင်ငံဆူဖန်ဘူရီကီယန်ကကြံရင်းထဲမှာပျောက်သွားခဲ့တဲ့ကလေးငယ်တိဆုံးမှုဟာတွေးရသာရမဟုတ်ဘူးဆိုပြီးမိဘတွေကတိုင်ကျက်ဖွင့်ခဲ့ပြီးတဲ့နောက်ဆေးရုံကတော့အလောင်းကိုစကြောဖို့အတွက်မိဘထံဒီဇင်ဘာ26ရက်နေ့မှာပြန်လည်အနှံခဲ့တယ်လို့ဆိုပါတယ်ဒီတောင်းအခြေအနေအသေးစိတ်ကိုတော့ထိုင်းထိဆိုင် VOA သတင်းတော့မှတ်ရေးမှာကသတင်းပေးပို့ထားတာပါ
စုကံပူရီစီရင်တဲ့ကမြမရွှေပြောင်းမိသားစုရဲ့နှစ်နှစ်ရွယ်ကလေးဟာကြံဆိုင်ခင်းထဲမှာပျောက်ဆုံးသွားတာဟာကိုရဲမြောင်နေဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ကျမှသူ့ရဲ့အလောင်းကိုရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာပါကလေးအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်မှာတော့မိဘတွေကကလေးဟာသွေးရောသားရောသေဆုံးတာမဖြစ်နိုင်ဘူးဆိုပြီးရဲစခန်းမှာတိုင်ကျက်ဖွင့်ခဲ့ကြောင်းကလေးရဲ့ကိုယ်ခန္ဓာမှာလည်းဒဏ်ရာတန်ကျက်တွေရှိနေတဲ့အကြောင်းမိခင်ဖြစ်သူကပြောပါတယ်ကလေးမိဘတွေပြောဆိုတာကတော့သူတို့သားလေးဟာတေယောတေစဉ်တေဆုံးသွားတယ်လို့မထင်တဲ့အကြောင်းတဘာဝတိုင်းတေတာမဟုတ်ဘူးရိုးရိုးတေတာဆိုဒီလိုမဟုတ်ဘူးအလောင်းကိုတွေ့တဲ့အချိန်မှာကလေးရဲ့ကိုယ်ခန္ဓာကခောက်နေတယ်ခြေထောက်ကနောက်ကိုလှမ်းပြီးခေါင်းနှမ်းထိရောက်နေတယ်တာမန်မဟုတ်ဘူးတခုခုတော့ဖြစ်နေတယ်လို့ထင်တယ်ဆိုတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဆင်းရုံမှာကြီးကွင်းရတဲ့အခါမှာအလောင်းအနေထားကတန်ရာတန်ကျက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့ကလေးအလောင်းကိုပြန်ပေးတာမို့သူတို့အနေနဲ့ကလေးကိုမတကြိုသေးဘူးလို့လည်းဆိုပါတယ်ဒီတေတာရဲ့အနေငယ်ကြာပြီလို့ဆိုပေမဲ့ကလေးအလောင်းကတော့အပုတ်နှံထွက်တာရည်အရည်တွေထွက်တာရည်မတွေ့ရဘူးလို့လည်းဆိုပါတယ်ဒီမှုနဲ့ပတ်သက်လို့သူတို့ကိုထိုင်းရှင်းနေပြီကကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးပြောဆိုသွားပါတယ်နိုင်ငံတော်တရားရေးဌာနကလည်းဒီအမှုအတွက်ရှင်းနေတွေကလိုက်ပါဆောင်ရွက်ပေးနေတာကြောင့်မိသားစုအနေနဲ့လည်းအမှန်တိုင်းဖြစ်စေဖို့အတွက်တိုင်ကျက်ဖွင့်ခဲ့တာဖြစ်တယ်လို့လည်းရွှေပြောင်းလို့သမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ်
အခုလည်းလည်းကျွန်မတို့ရဲ့ဒီခန္ဓာပတ်သက်မှာဆိုအမှန်တိုင်းဖြစ်အောင်ဆင်ခြင်ဆောင်ရွက်ပေးတာဆိုမိသားစုတော်ကိုတောင်းဆိုလိုက်ပ
ါအနာဂတ်နေ့တက်ကတော့ကြံဆိုင်ခင်းတဲ့ကမြေကြီးတွေကိုတူးဆွားတဲ့ထွန်ဆက်မောင်းသူထိုင်းနိုင်ငံသားတဦးကိုတန်တရားနဲ့ထပ်မံစစ်ဆေးနေပါတယ်သူ့ကိုပြီးခဲ့တဲ့ရက်ကလည်းစစ်ဆေးမှုတွေလုပ်ခဲ့တာပါကလေးဟာစော့ကစားရင်းနဲ့ထွန်ဆက်မောင်းတဲ့သူကမတော်တဆတိုက်မိသွားရကနေအလောင်းကိုများဆက်ပြီးထောက်ပြသလားဆိုတဲ့တန်တရားတွေရှိနေတဲ့အကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်